Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဇန်နဝါရီလ22ရက် VOA American တန်ရဲ့ညနေခင်းအစီအစဉ်စတင်နေပါပြီ။လိုင်းဒိုမီတာ70 19နဲ့25တို့ကနေဖမ်းယူနိုင်နေပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပါကစ္စတန်ကတက္ကသိုလ်တစ်ခုမှာလူ22ဦးသေဆုံးခဲ့တဲ့ကျန်းဖက်တက္ကသိုလ်မှုတွေဝန်ထမ်းထိမ့်မှတ်တွေသတ်မှတ်ခြင်းပါပါတယ်။စီးရီးယားရဲ့နိုင်ငံတကာညီညွတ်ရေးဆွေးနွေးပွဲတွေကျင်းပနိုင်မှုအမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ကုလသမဂ္ဂထုတ်ကိုယ်ဆွေးနွေးပွဲတွေဆွေးနွေးပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုရှားပေါင်းတဲ့သူကြီးညာပေးသွားမှာပါ
အခုညနေခင်းထုတ်လွှင့်ပေးဖို့စီစဉ်ထားတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကတော့လက်ဘရန်တောင်ဂျင်းနီစီမံကိန်းကတည်ယူထားတဲ့မြေတွေ80-90လောက်နီးပါးတရားစွဲခံထားရတာကိုတခါအစိုးရအသစ်ဖွဲ့စည်းမဲ့အနိုင်ရ NLD ပါတီရဲ့လွှတ်တော်ဥက္ကဋ္ဌနေရာတည်တည်မှခန့်အပ်မဲ့ဥက္ကဋ္ဌရာထူးတွေနဲ့ပတ်သက်လို့တော့အခုလိုကြားကြရပါမယ်
။လွှတ်တော်ဥက္ကဋ္ဌရဲ့ဒုတိယဥက္ကဋ္ဌကမနာရေးကြီးတဲ့ရာထူးတွေအဲ့ဒီရာထူးတွေကိုဌာနဒေသနာတခုတော်တော်ဆက်ပြောတာမျိုးဘယ်တော့မှမလုပ်ဘူး။အမှန်ကြီး
ဒီကြောင်ဥဝင်ထိန်ပြောပြသွားတာကိုနိုင်ငံတကာသတင်းတွေအပြီးမှနားဆင်ရပါမယ်ရှင်။တခါစကိုင်းမြို့မှာကျင်းပမဲ့ကမ္ဘာဗုဒ္ဓဘာသာညီလာငြိမ်းချမ်းရေးညီလာခံကြီးကိုနိုင်ငံပေါင်း90ကျော်ကကိုယ်စားလှယ်ပေါင်း900ကျော်လောက်ဟာကမ္ဘာငြိမ်းချမ်းရေးအတွက်ပြိပခဖြစ်ရှင်းနီးကာကွယ်နီးထိန်းသိမ်းနီးတွေကိုအလေးထားဆွေးနွေးသွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ရှားဖောင်တို့ကကြေညာပေးပါမယ်ရှင်။
ပါကစ္စတန်နိုင်ငံကတက္ကသိုလ်တစ်ခုမှာဘုံတွေတနက်တွေနဲ့တက်ခတ်မှုတွေကြောင့်လူ22ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းတွေရခဲ့တဲ့အတွက်ဒီနေ့မှာတော့ဝန်ထမ်းချင်းထိမှတ်ဖြစ်သတ်မှတ်ခြင်းပါကြပါတယ်။ချာဆာရာမျိုးကပါကာခန်တက္ကသိုလ်မှာမနေ့တုန်းကအချမ်းပတ်သမား4ယောက်ဝန်ရောက်စီးနင်းတက်ခတ်မှုတွင်သေဆုံးသွားသူတွေအတွက်ဝန်ထမ်းချင်းပြတ်တောက်ဖို့ပါကစ္စတန်ဝန်ကြီးချုပ်နော်ဝဲရှာရက်ကကြေညာခဲ့တာပါ။တက်ခတ်မှုတွင်ရရှိခဲ့တဲ့တန်းရာတွေနဲ့နောက်ထပ်ကျောင်းသားတူညဘက်မှာသေဆုံးသွားတဲ့အတွက်လည်းသေဆုံးသူစုစုပေါင်း21ယောက်ထိရှိသွားပါပြီ။ပါကစ္စတန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်အာဆန်ဘတ်ဂျွာကတော့ထူးကွန်မန်ဒိုတပ်တွေကတက်ခတ်သူ၄ဦးကိုလိုက်လံချေမှုန်းပြီးကျောင်းဝင်းတစ်ခုလုံးလုံခြုံစစ်ကြရအထိအဆောင်တဆောင်ချင်းကိုရှင်းလင်းခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။တက်ခတ်သူတွေထဲမှာအသေးခံဘုံခွဲသူ၂ယောက်ထက်မနည်းပါဝင်ကြောင်းလဲဒေသခံရဲတပ်ဖွဲ့ဒုတိယစုံစမ်းစစ်ဆေးရေးမှူးစာအိဝါဇာခါကပြောဆိုခဲ့တာပါ။ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရသူကတော့တက်ခတ်သူကြောင်းတက်ခတ်မှုမှာပတ်သက်မှုမရှိတဲ့အကြောင်းနဲ့စစ်ဘက်နဲ့မဆိုင်တဲ့နေရာတွေဟာသူတို့ပြစ်မှတ်ထားတဲ့စီးနင်းထဲမှာမပါဝင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ပြောခွင့်ရသူမိုဟာမက်ခရစနီက VOA ကိုပြောပြတဲ့ကြေညာချက်ထဲမှာတော့တက်ခတ်မှုဟာအစ္စလမ်ဥတွေကိုဆန့်ကျင်ရောက်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီမတိုင်ခင်မှာတော့တက်ခတ်သူအကြောင်းကိုတိုက်ဖို့လူလေးယောက်ဆေးလွတ်ခဲ့တဲ့အကြောင်းဒေသခံတာလီဘန်တမူတူကပြောဆိုခဲ့တာပါ။ပါကစ္စတန်တာလီဘန်အဖွဲ့အတွင်းကကွဲလွဲတဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောဖြေရှင်းကြတာမျိုးတော့မရှိပါဘူး။
အီဂျစ်နိုင်ငံစိုင်းနိုင်ကျွန်းဆက်မှာရှိတဲ့စစ်ဆေးရေးဂိတ်တစ်ခုမှာတနတ်သမားတွေဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးခဲ့ရတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါရတယ်။ဗောက်ထူးနဲ့နောင်ပိုင်းကစိုင်းနိုင်ကျွန်းဆက်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ El Arish မြို့လယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွင်ရဲတပ်ဖွဲ့ဝင်3ဦးလည်းထိခိုက်ဒဏ်ရာခဲ့တယ်လို့အဲဒီဝန်ကြီးဌာနကပြောပါရတယ်။ဒီပစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူမှသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုထုတ်ပေါ်ပြောဆိုခြင်းမရှိသေးပါဘူး။ Islamic သမ္မတမိုဟာမက်မော်စီယာဒူးကနေထုတ်ပယ်ခံရတဲ့2013ခုနှစ်ကလေးကစပြီးတော့အီဂျစ်နိုင်ငံဟာလက်နက်ကိုင်သဘုံထက်ကြွမှုတွေကိုတိုက်ခိုက်လာခဲ့တာဖြစ်ပါတယ်။ဖြစ်ပွားခဲ့တဲ့ပစ်ခတ်မှုနဲ့အများစုနဲ့ပတ်သက်ပြီးတော့ IS Islamic အဖွဲ့နဲ့ဆက်နွယ်တဲ့အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ဝန်ခံပြောဆိုလေးရှိပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာမိုဟာမက်မော်စီမတိုင်ခင်ကသမ္မတဟောင်းဖြစ်ခဲ့တဲ့ Hosni Mubarak ကိုဖျောက်ချခဲ့တဲ့နေ့90ပြည့်အခမ်းအနားကိုမကျင်းပခင်ရက်ပိုင်းလိုမှာပဲဖြစ်ပွားခဲ့တာဖြစ်ပါတယ်။သမ္မတဟောင်း Hosni Mubarak ကိုဖျောက်ချခဲ့တဲ့နေ့90ပြည့်လူထုအုံကြွမှုကိုတနင်္လာနေ့မှာပြုလုပ်မှာဖြစ်ပါတယ်ရှင်။
စီးရီးယားနာဂတ်တွင်နိုင်ငံတကာညီညွတ်ရေးဆွေးနွေးပွဲတွေနှောင့်နှေးစေနိုင်မဲ့ကမ္ဘာ့အရေးကြီးနိုင်ငံတွေကြားသဘောထားကွဲပြားမှုတွေကိုညှိနှိုင်းဖြေရှင်းနိုင်မှုနောက်ဆုံးကြိုးပမ်းမှုတစ်ခုဖြစ်အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကုလသမဂ္ဂရဲ့နိုင်ငံစီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နဲ့တွေ့ဆုံပါတယ်ဆွစ်ဇာလန်နိုင်ငံဒါဗိုးစ်မြို့ကကမ္ဘာစီးပွားရေးနှိနှောဖလှယ်ပွဲအတွင်းတည်ထောင်တွေ့ဆုံခဲ့ကြတဲ့ဝန်ကြီးကယ်ရီနဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်တမ်မစ်စတာကတော့ကုလသမဂ္ဂကကျောင်းဝင်ဆေးဆက်ပေးထားတဲ့စီးရီးယားနိုင်ငံအသွင်ကူးပြောင်းရေးဆွေးနွေးပွဲတွေစီစဉ်ထားတဲ့အတိုင်းတင်းနှလာနေ့မှာစတင်မှုမျှော်လင့်နေကြအောင်ပြောဆိုခဲ့ကြတာပါဆွေးနွေးပွဲတွေစတင်နိုင်မယ်လို့ယုံကြည်ထားပေမဲ့လည်း25ရက်နေ့မှာဖြစ်ချင်မှဖြစ်နိုင်တယ်လို့ဖိအားတွေရထားတဲ့အရှိန်ဟုန်တွေကိုတော့စက်ထိန်ထားဖို့လိုအပ်နေတဲ့အကြောင်းကုလသမဂ္ဂကိုယ်စားလှယ်ကမနေ့ကပဲအမေရိကန်ရုတ်တံ CNN ကိုပြောဆိုထားပါတယ်ဆွေးနွေးပွဲတွေမှာအတိုက်ခံအုပ်စုတွေကဘယ်ဖွဲ့တွေပါတင်တယ်လဲဆိုတဲ့အပေါ်အကြီးအကျယ်သဘောထားကွဲလွဲနေပြီးပ ါဝင်မဲ့အဖွဲ့တွေရဲ့စီးရင်ကိုအားလုံးကသဘောမတူနိုင်မချင်းဆွေးနွေးပွဲတွေရှေ့ဆက်နေမှာမဟုတ်ဘူးဆိုပြီးတော့လည်းတာဝန်ရှိသူတွေကပြောဆိုထားကြတာပါ CIA သမ္မတဘာရှားအာဆက်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလာဗရော့ခ်နဲ့လည်းဝန်ကြီးကယ်ရီမနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးကတော့ညှိနှိုင်းမှုတွေကိုရှေ့လာအထိရွှေ့ဆိုင်းထားဖို့ရည်ရွယ်ချက်မရှိတဲ့အကြောင်းတွေ့ဆုံမှုပြီးမှပြောဆိုထားပါတယ်
အာရှဒေတာအစုရှယ်ယာဈေးကွက်ဒီကနေ့တက်လိုက်ကျလိုက်ရှိခဲ့ပေမဲ့ဈေးပိတ်ချိန်မှာတော့အကျဈေးနဲ့ပိတ်သွားပါတယ်။ရင်းနှံဈေးနှုန်းကျတာနဲ့ကမ္ဘာစီးပွားရေးနေလာတဲ့အပေါ်စိုးရိမ်နေတာကြောင့်အစုရှယ်ယာဈေးကွက်မှာအကျအခြေအနေဆက်ကျုံနေရတာပါ။တူတူဈေးကွက်ကတော့အစောပိုင်းချိန်ကအနည်းငယ်အတက်ရှိခဲ့ပေမဲ့အဆုံးမှာတော့၂.၅ရာခိုင်နှုန်းနီးပါးအကျနဲ့ဈေးပိတ်သွားပါတယ်။ရှန်ဟိုင်းဈေးကွက်ကတော့၃ရာခိုင်နှုန်းကျော်အကျနဲ့ပိတ်သွားပါတယ်။ဟောင်ကောင်ဈေးကွက်ကလည်း၂ရာခိုင်နှုန်းနီးပါးအကျနဲ့ပဲဈေးပိတ်သွားခဲ့ပါတယ်။ရင်းနှံဈေးကျဆင်းမှုတရုတ်စီးပွားရေးတိုးတက်နှုန်းနှေးကွေးမှုနဲ့ဒီနှစ်အတွက်ကမ္ဘာလုံးဆိုင်ရာစီးပွားရေးခန့်မှန်းချက်အလားအလာမကောင်းလာတာကြောင့်ရင်းနှီးမြှုပ်နှံသူတွေစိုးရိမ်မကင်းဖြစ်ပြီးတော့ရောင်းထုတ်တာတွေကြောင့်ဖြစ်ရတာဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။2014ခုနှစ်ကတည်းကကျနေတဲ့ရင်းနှံစိမ်းဈေးနှုန်းဟာဒီကနေ့တော့အာရှဈေးကွက်မှာအနည်းငယ်ပြန်တက်လာပါတယ်။ဒါပေမဲ့ဈေးကွက်မှာရင်းနှံတွေပိုရှင်နေတဲ့အပေါ်စိုးရိမ်ချက်တွေရှိနေစေဖြစ်ပါတယ်။အမေရိကန်ရင်းနှံစိမ်းဈေးဟာဒီသတင်းပတ်မှာ12နှစ်အတွင်းအနိုင်ဆုံးဈေးအထိကျဆင်းသွားတာကြောင့်ဒီအချက်ကအစုရှယ်ယာအညွှန်းကိန်းတချို့မှာအရေးပါတဲ့အစိတ်ပိုင်းဖြစ်နေစွမ်းအင်ကုမ္ပဏီတွေရဲ့အစုရှယ်ယာဈေးတွေအထိနာသွားစေတာဖြစ်ပါတယ်ရှင
်ဘီအိုအေကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းကီလိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမဲကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာ2009ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ် IS သွေးကြွရည်နဲ့ဆက်နွယ်သူတွေရဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပြီးခဲ့တဲ့သတင်းပတ်ထည်ကြုံရပြီးတဲ့နောက်အမျိုးသားလူညွန်ရေးဥပဒေကိုပုံမတင်ချက်ဖို့တမန်ရုပ်ကိုဗီဒီယိုတို့ကတောင်းဆိုခဲ့ပေမဲ့လွတ်တော်မှာဆန့်ကျင်မှုတွေနဲ့လည်းကြုံရနိုင်ပါတယ်လက်နက်ကန်ပြုတ်ကတ်တွေဖြစ်ပွားနေတဲ့ UN နဲ့စီးရွားလို့လူနိုင်ငံတွေကအကြမ်းဖက်ဝါဒီအုပ်စုတွေနဲ့ပူးပေါင်းမှုတွေမလုပ်ဖို့တားမြစ်ထားတဲ့2003ခုနှစ်ကအကြမ်းဖက်ဝါဒတိုက်ဖြတ်ရေးဥပဒေကိုပြန်လည်ပြင်ဆင်ဖို့နဲ့ကျန်းဖက်သမားတွေရှေ့ရကိုတွားရောက်ပူးပေါင်းတိုက်ခတ်ပြီးပြန်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလက်မခံမှုအဆုတ်ပြုချက်ကိုတမနာကမနေ့ကပဲထောက်ခံပြောဆိုခဲ့တာပါအင်ဒိုနီးရှားကျန်းဖက်ဝါဒတိုက်ဖြတ်ရေးအေဂျင်စီ BNPT ကတော့ IS အစိုးရအဖွဲ့နဲ့ပူးပေါင်းပြီးတိုက်ခိုက်ဖို့အရှိလက်ပိုင်းဒေသကိုတွားခဲ့ကြတဲ့အင်ဒိုနီးရှားနိုင်ငံသား800လောက်ရှိပြီး30လောက်သေဆုံးခဲ့ပြီးဖြစ်တယ်လို့လည်းခန့်မှန်းထားကြပါတယ်ဂျကာတာမြို့တော်မှာအကျန်းဖက်တိုက်ခိုက်မှုနဲ့ကြုံရခဲ့ပြီးမှတော့လွတ်တော်တွေမှာမြေမြဆန်ဆန်ဆောင်လူတွေသဘောထားတွေထွက်ပေါ်လာပြီးမြဲလဲလွတ်တော်တွေမှာအင်အားမကြီးပြီးမြဲလဲဩဇာရှင်ဝါကောင်းတဲ့အစ္စလမ်ဝါဒီတွေကတော့အဲစပွန်းနဲ့ပူပေါင်းတဲ့မွတ်စလင်တွေအားလုံးဟာအကျန်းဖက်သမားဖြစ်လာကြတာမဟုတ်ဘူးဆိုပြီးဆန့်ကျင်မှုတွေလည်းရှိနေပါတယ်
။ရုရှား KGB ထောက်လှမ်းရေးဟောင်းတူဦးဖြစ်တဲ့ Alexander Levenko ကိုအစိတ်ခတ်တာဖို့အစီအစဉ်ကိုရုရှားသမ္မတ Vladimir Putin ကအတည်ပြုခဲ့ွယ်ရှိတယ်လို့ဗြိတိရှတရားသူကြီးတူကဒီကနေ့ပြောပါတယ်။ Levenko ဟာလွန်ခဲ့တဲ့7နှစ်နီးပါးကလက်ဖက်ရည်တစ်ခွက်တောက်ပြီးတဲ့နောက်သေဆုံးသွားတာပါ။သူတောက်ခဲ့တဲ့လက်ဖက်ရည်ထဲမှာရှားပါတဲ့ Radio တက်တတိကျပစ္စည်းတစ်မျိုးဖြစ်တဲ့ Polonium 210ထည့်ထားတယ်လို့တရားသူကြီး Robert Owen ကပြောပါတယ်။သူကိုလှုပ်ကြံတက်ဖြတ်ဖို့ရုရှားသမ္မတကအမိတ်ပေးခဲ့တယ်လို့သူမသိခင်မှာ Levenko ကဆွဆွဲသွားပါတယ်။ KGB ထောက်လှမ်းရေးဟောင်းတူဦးဖြစ်တဲ့ Dmitry Kovtun နဲ့ Adria Lagovoido ကဒီတက်ဖြတ်မှုကိုကျူးလွန်ခဲ့တာလို့ကာလရှိကြာစောင့်ဆိုင်ခဲ့တဲ့အစီအခံစာထဲမှာတရားသူကြီး Owen ကပြောထားပါတယ်။သူတို့ဟာရုရှား FSB ထောက်လှမ်းရေးအဖွဲ့ရဲ့ညွန်ကြားချက်အရလုပ်ခဲ့တာဖြစ်ပွဲရှိတယ်လို့လည်းပြောပါတယ်။တန်တရားဖြစ်ထားတဲ့အစိတ်ခတ်လိုက်ချိန်အပါအဝင်အကြိမ်တော်တော်များများ Levenko နဲ့ London မှာသူတို့တွေ့ဖူးတယ်ဆိုတာအခုဆွဆွဲခံထားရသူတို့ကအတီးပြုတ်ပေမဲ့တေဆုံးမှုနဲ့သူတို့ဘာမှပတ်သက်မှုမရှိဘူးလို့ညင်းဆိုထားပါတယ်။သူတို့ကိုလွှဲပြောင်းပေးဖို့လဲရုရှားကညင်းထားပါတယ်။ဒီကနေ့မှာအစီအခံစာထွက်လာပြီးတဲ့နောက်ပြည်ထောင်နိုင်ငံရဲ့ဒီစုံစမ်းစစ်ဆေးမှုဟာအတိတ်ပဲမဲ့ပြီးနိုင်ငံရေးပြောကပါတယ်လို့ Lagovoy ကပြောတာကိုကိုးကားပြီးတော့ Russia Interfax သတင်းဌာနကဖော်ပြထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကထင်ရှားတဲ့ပုဂ္ဂလိကမီဒီယာတစ်ခုဖြစ်တဲ့ Tolo News သတင်းဌာနကိုထိခိုက်သေဆုံးမှုတွေရှိတဲ့အထိတာလီဘန်တွေအသေခံပုံခွဲခဲ့တာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတိုက်ခိုက်မှုဖြစ်ပြည်ရင်းပြည်ပကအပြင်းထန်ပြစ်တင်ရှုတ်ချက်ကြပါတယ်။ကဘူးမျိုးတော့နောက်ပိုင်းမှာမင်းညက်နေပိုင်းကရုံးမြတ်တညဌာနဝန်ထမ်းတွေအိမ်ပြန်မှုစီးနှင်းလိုက်ပါလာတဲ့ဘတ်စကားငယ်ဒီစင်းကိုပောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့ကားဒီစင်းနဲ့အတင်းဝင်တိုက်ပောက်ခွဲခဲ့တာပါပောက်ခွဲမှုကြောင့်လူ9ဦးထဏ်မင်းနဲ့သေဆုံးပြီး24ယောက်ထဏ်ရခဲ့တယ်လို့ထိခိုက်သေဆုံးသူတွေနဲ့အမျိုးသမီးမိရင်းနဲ့ကလေးတွေလည်းပါဝင်ခဲ့ကြပါတယ်
တူရကီအစိုးရရဲ့ကာဒစ်လက်နက်ကင်တပ်ဖွဲ့တွေအပေါ်ထိုးစစ်ဆင်တိုက်ခိုက်မှုဟာရှိသမျှလူတွေအလုံးကိုတင်းကျုံပစ်ပေးတယ်လို့ဖြစ်နေပြီးတော့ထောင်နဲ့တောင်နဲ့ချီတဲ့လူတွေအသက်အန္တရာယ်ကြာရောက်ရတဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ကဝေဖန်ပြောဆိုလိုက်ပါတယ် AI အဖွဲ့ဟာဒီတိုက်ခိုက်ဖြိုခွင်းမှုနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုတဲ့အကြီးဆုံးလူအခွင့်ရေးအဖွဲ့လည်းဖြစ်ပါတယ်တူရကီအရှိတောင်ဘက်ချမ်းကာဒစ်ရပ်ကွက်တွေကိုဇူလိုင်လကတည်းကစပြီးတော့တူရကီတပ်ဖွဲ့တွေမြေပြင်နဲ့လေကြောင်းထိုးစစ်ဆင်မှုတွေအသစ်တစ်ခုအဖြစ်နဲ့လှုပ်လာတာဖြစ်ပါတယ်ရှင် Direct from Washington The Voice of America The VOA ကြာသပတေးနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မရှာဖောင်တို့ကြီးညာပေးခဲ့ကြတာပါ American အတန်ကနေပြီးအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကို burmese.voanews.com မှာလည်းနှာစင်နိုင်ပါတယ်အခုဆက်ပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါမယ်2015ခုရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့၈လ၁ရက်နေ့စတင်ကျင်းပမဲ့လွှတ်တော်သေး၂ရက်အတွက်လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာ၄နေရာမှာဘယ်သူတွေရွေးချယ်ထားသလဲဆိုတာကိုလောလောဆယ်အတိမပြုနိုင်သေးဘူးလို့ပါတီပြောခွင့်ရတဦးက VOE ကိုပြောပါတယ်ရွေးချယ်မှုတွေမှာအငင်းပွားစရာတွေဖြစ်မှာဆိုတဲ့အတွက်ထိန်းထိန်သိမ့်သိမ့်ထုတ်ပြန်ပေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ကင်ဖြူတွေကအပြည့်အစုံပြောပြပါမယ်ရှင်
တိုင်းသာလွတ်တော်အမတ်3ဦးအပါအဝင်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာ4နေရာကိုမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရွေးချယ်ထားပြီးဖြစ်တယ်လို့ပါတီပြောခွင့်ရတဦးဖြစ်တဲ့ဦးညဝင်းကမနေ့ကဗုဒ္ဓဟူးနေ့မှာ AFP သတင်းဌာနကိုပြောဆိုခဲ့တာပါဒီကိစ္စ NLD ပါတီကိုတိုက်ရိုက်မေးမြန်းတဲ့အခါမှာတော့ NLD အနေနဲ့ထိန်းထိန်းသိမ်းသိမ်းကင်တွယ်နေတဲ့ကိစ္စဖြစ်လို့လောလောဆယ်မှာအတိမပြုပေးနိုင်သေးဘူးလို့ပါတီပြောခွင့်ရဦးဝင်းထိန်က VOA ကိုပြောပါတယ
်နံပါတ်1လွတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌကအမှန်အရေးကြီးတဲ့ຢာကြီးတွေအဲ့ဒီရည်ရွယ်ကိုဌာနဒေသနာတခုတက်ဖို့နဲ့ဆက်ပြောတာမျိုးဘယ်တော့မှမလုပ်ဘူး။နမနိအဲ့ဒီကစီစီဆိုတဲ့ကြောင့်တော့ဒီအောင်မင်းတို့လည်းပြောတဲ့တရားမှာဒီကစားတို့ပါတီတွေမှာငင်းပွားနေကြတဲ့ဟာဖြစ်နေတယ်။နမတော့ဒါမျိုးကိုကျွန်တော်တို့ကဒီလိုက်များစီမူလည်းပါလဲတန်းတာတွေပေါ့နော်တခြားပါတီတွေသင်တော်တဲ့လူတွေကိုတမ်းဟိုပေါ့ရင်းမမလို့အဲ့ဒီလူတွေကိုထုတ်ပြောတဲ့ရှိရင်တို့ရှိမှာပြဿနာဖြစ်မှာစိုးတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကခင်းသိမ်းလုပ်နေတယ်။နောက်တစ်ခုကဒုစရဒေါ်သန်းကြီးကိုတိုင်းတတိထားပြီးတော့မှလုပ်နေကြတာဖြစ်တော့သူကိုယ်တိုင်တိုင်မီပေါ့အချိန်ဒီလိုအချိန်မှာပြောပါလိမ့်မယ်။ကြေရရထပါလိမ့်မယ်။ဒီတရင်ဟာတစ်ခုဟောထုတ်တယ်ဆိုပြီးမှကျွန်တော်တို့မလုပ်ပါဘူး။ကျွန်တော်မြေကြီးလူအားလုံးပြောပါတယ်ဆွေးစီရနဲ့ဒီကံစောင်းကြပါလို့ပြောထားတယ်။ဒီကံဝင်ကြတဲ့ဒီစောင်းကိုညီနဲ့မြင်မှုအပြည့်အဝပြူ
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ရှေ့လာတရက်နေ့စတင်ကျင်းပမဲ့လွှတ်တော်တဲ့နှစ်ရက်မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့ဦးဝင်းမြင့်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌအဖြစ် NLD ပါတီရဲ့ကရင်တိုင်းသားလွှတ်တော်ကိုယ်စားလှယ်ဦးမန်းဝင်းခိုင်တန်းတို့ကိုအသီးသီးရွေးချယ်ထားပြီးတော့ဒုတိယဥက္ကဋ္ဌနေရာတွေအတွက်ကိုတော့ ANP ရခိုင်မျိုးသားပါတီလွှတ်တော်ကိုယ်စားလှယ်တဦးနဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကကချင်တိုင်းဒေသလွှတ်တော်ကိုယ်စားလှယ်တဦးတို့ကိုရွေးချယ်ထားတယ်လို့ဥညာဝင်းကပြောဆိုခဲ့တာပါ။ဒါပေမဲ့ပြောခွင့်ရဦးဝင်းထိန်ကတော့ဒီကိစ္စကိုအတိမပြုနိုင်သလိုညှင်းဆိုခြင်းလည်းမလုပ်ခဲ့ပါဘူး။ NLD ပါတီအနေနဲ့အခုလိုကိစ္စမျိုးတွေမှာအဖွဲ့အစည်းအတွင်းစိတ်ခေါ်မှုတွေရှိနေရတာဟာပါတီတိဆောက်ရေးနဲ့ဖွဲ့စည်းမှုအပိုင်းမှာအားနည်းချက်တွေရှိနေတာကြောင့်ဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူတဦးဖြစ်တဲ့ဦးရံမျိုးသိန်းကပြောပါရစေ
။ကျွန်တော်မြင်တာတော့ဗျာလွှတ်တော်ဥက္ကဋ္ဌပဲဖြစ်ဖြစ်နော်ကမ္ဘာပြည်ကမ္ဘာပဲဖြစ်ဖြစ်ဝင်ကြီးအဖွဲ့ဝင်တွေပဲဖြစ်ဖြစ်ကျိုးပြီးချိန်ညာတာပြည်သူလူထုကိုကျိုးပြီးအသိပေးတာဟာပြဿနာမရှိဘူးလို့ကျွန်တော်ကမြင်တယ်။အဲဒီလိုကျိုးပြီးအသိမပေးနိုင်ဘူးဆိုရင်ဒါဟာအဖွဲ့အစည်းတွေမှာအားနည်းချက်တွေအဖွဲ့အစည်းတွေမှာစိန်ခေါ်မှုတွေအချက်တဲတွေရှိနေတယ်ဆိုတာကိုထောက်ပြတယ်မျိုးဖြစ်နေတယ်။အဲတော့လက်ရှိအခြေအနေမှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေအထားကိုကြည့်လို့ရှိရင်လည်းတမရဒုတမရဘယ်လိုဖြစ်မလဲဆိုတာကိုထုတ်မပြောနိုင်ဘူး။ဟာမြတ်တော်ဥက္ကဋ္ဌတွေဘယ်လိုဖြစ်မလဲဆိုတာကိုထုတ်မပြောနိုင်ဘူးဆိုတာအဲ့ဒီလူရွေးချယ်မှုတွေနဲ့ပတ်သက်ပြီးအဲ့ဒီပုံကိုယ်တွေနဲ့ပတ်သက်ပြီးတော့ပါတီထဲမှာထုတ်ပြောလိုက်ရင်ပါတီထဲမှာအချက်တဲတွေဖြစ်လာမလားဝေဖန်တုံ့ပြန်မှုတွေဖြစ်ခဲ့လာမလားဆိုတဲ့စိုးရိမ်မှုတွေရှိနေတာဟောတဘာဝမကြောက်ဘူးလို့ကျွန်တော်ကမြင်တယ်နောက်ပြီးတော့တကယ်တမ်းပါတီဖွဲ့စည်းမှုအပိုင်းနဲ့ပတ်သက်ပြီးအားနည်းချက်တွေဟာရွေးကောက်ပွဲမတိုင်ခင်သို့တော်ကိုယ်စားလှယ်လုံးရွေးချယ်ကတဲ့ကစပြီးတော့ရှိခဲ့တဲ့အားနည်းချက်တွေပေါ်မှာအခြေခံနေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
လက်ရှိသတင်းတွေထွက်ပေါ်နေသလို NLD ပါတီကလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာအတွက်တိုင်းသာလွှတ်တော်အမတ်တွေကိုဦးစားပေးရွေးချယ်ထားတဲ့ဆိုရင်တော့လာမယ့်လွှတ်တော်တင်ဟာအရင်လွှတ်တော်ထက်ပိုမိုအားကောင်းပြီးအမျိုးသားပြန်လည်တည်မြဲရေးကိုဦးတည်တဲ့လွှတ်တော်ဖွဲ့စည်းမှုပုံစံမျိုးဖြစ်လာနိုင်တယ်လို့လည်းဦးရံမျိုးသိန်းကသုံးသပ်ပါတယ်။ NLD ပါတီကရွေးချယ်မဲ့သူတွေ လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေမှာတရားဝင်ခတ်အပ်ခံရဖို့ကတော့လွှတ်တော်ကနေမဲခွဲအတည်ပြုချက်ရယူရအောင်မှာဖြစ်ပါတယ်။ဒါပေမဲ့လွှတ်တော်အမတ်နေရာအများစုကို NLD ပါတီကအနိုင်ရထားတာကြောင့်သူတို့အနေနဲ့အတည်ပြုချက်အလွယ်တကူရမယ့်အခြေအနေပဲဖြစ်ပါတယ်ရှင်
။မကင်ဖြူတွေပြောပြခဲ့တာပါရှင်။စကိုင်းမြို့မှာကျင်းပမဲ့ဗုဒ္ဓကမ္ဘာဗုဒ္ဓဘာသာငြိမ်းချမ်းရေးညီလာခံကြီးကိုနိုင်ငံပေါင်း50ကျော်ကပညာရှင်100ကျော်အပါအဝင်ဘာသာပေါင်းစုံကကိုယ်စားလှယ်900ကျော်လောက်တက်ရောက်ဖို့ရှိနေပြီးကမ္ဘာငြိမ်းချမ်းရေးအတွက်ပြည်ပခဖြစ်ရှင်နီးကာကွယ်နီးထိမ့်သိမ့်နီးတွေကိုအလေးထားဆွေးနွေးသွားဖို့ရှိပါတယ်။တစ်ဆက်တည်းမှာပဲအိန္ဒိယကိုယ်စားလှယ်အဖွဲ့ကဗုဒ္ဓရဲ့အယိုးတတ်တော်တွေကိုပင်ဆောင်လာပြီးမြန်မာပြည်ရဲ့မြို့ကြီးတချို့မှာတပတ်ကျော်ကြာအပူဇော်ခံဖို့လည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ကမ္ဘာဗုဒ္ဓဘာသာငြိမ်းချမ်းရေးညီလာခံကိုတည်တကူဆရာတော်ဒေါက်တာအရှင်ညာနေတရာကဦးဆောင်ပြီးစကိုင်းမြို့တည်တကူကမ္ဘာဗုဒ္ဓဘာသာတက္ကသိုလ်မှာ22ရက်နေ့ကနေ24ရက်နေ့အထိကျင်းပမှာဖြစ်ပါတယ်ဒီညီလာခံကိုနိုင်ငံပေါင်းစုံကပညာရှင်တွေနဲ့ဘာသာအသီးသီးကကိုယ်စားလှယ်တွေနဲ့ပါဝင်တက်ရောက်မှာဖြစ်ကြောင်းအခမ်းအနားဖြစ်မြောက်ရေးအဖွဲ့တာဝန်ခံဒေါက်တာအရှင်ကုမာရကအခုလိုမိန့်ကြားပါတယ
်52နိုင်ငံကနေပညာရှင်ပေါင်း100ကျော်ပေါ့နော်နိုင်ငံတွေကအများကြီးပဲဩစတေးလျာAustralia, Bangladesh, Bhutan, Taiwan, Malaysia, Korea, Bahrain, Japan, Bahrain, India, Bahrain, Uganda, Bahrain, Nepal, Bahrain, Bangladesh, Iceland, Nepal, Iran, 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 Iran,နိုင်ငံကြရောက်မြန်မာတွေလည်းပါတယ်မြန်မာပြည်ကဒယ်လီဂိတ်တွေလည်းပါတယ်ခမန်းကြီးဘုံဘုံတို့စီအရဆိုလို့ရှိရင်900မိလာရောက်သွားပြီ900ကျော်ကျော်မလား
ညီလာခံမှာအဓိကဆွေးနွေးမဲ့အကြောင်းချက်တွေကိုအခုလိုဆက်လက်ပြီးမိန့်ကြားပါတယ
်အဓိကငြိမ်းချမ်းရေးဥတည်မဲ့ပြဿနာတွေဖြစ်တဲ့နေရာတွေမှာပြဿနာတွေကိုဘယ်လိုဖြေရှင်းမလဲပြဿနာတွေမဖြစ်အောင်ဘယ်လိုကာကွယ်မလဲငြိမ်းချမ်းရေးကိုဘယ်လိုဆက်လက်ထိန်းသိမ်းမလဲငြိမ်းချမ်းရေးမရှိတဲ့နေရာတွေငြိမ်းချမ်းရေးဘယ်လိုတည်ဆောက်မလဲအဲ့ဒီတချို့နေရာတွေပြဿနာဖြစ်ခဲ့ဘူးတဲ့နေရာတွေကနေသင်ခန်းစာဘလို့ယူမလဲအဲ့ဒီအကြောင်းအရာတွေကိုအဓိကထားပြီးဆွေးနွေးမှာပ
ါကမ္ဘာဗုဒ္ဓဘာသာငြိမ်းချမ်းရေးညီလာခံကိုတက်ရောက်မဲ့အစ္စလမ်ဓမ္မဘိမ္မာဥဆောင်စော်ဩရေးမှုနဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးအဖွဲ့အမဒီအဖွဲ့ဝင်ဦးအေးလွင်ကညီလာခံမှာတင်သွင်းဖတ်ကြားမဲ့စာရန်းနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်အထူးဖြင့်မြန်မာနိုင်ငံမှာ peace ပဲလို့အရေးကြီးတယ်ဆိုတဲ့အကြောင်းရယ်နောက်တစ်ခါ peace ကို produce ရမယ့်ဘာသာကိုဒီလိုအလွဲသုံးစား hijack လုပ်တာကျွန်တော်သုံးတယ်ခင် hijack လုပ်ထားတာကိုကျွန်တော်တို့ဘာသာရေးကောင်းဆောင်တွေကပြန်ပြီးတော့ကယ်တင်ရမယ်ဆိုတဲ့အကြောင်းပြည်တွင်းစစ်ကလည်းမငြိမ်းချမ်းသေးဘူးအဲ့ဒီတည်းဟိုဒီဘာသာရေးကိုအကြောင်းပြုပြီးနိုင်ငံရေးအမျက်ထုတ်ချင်တာကလည်းအကင်းတည်မဲ့ရှိကြသေးတယ်နည်းနည်းနည်းနည်းပြန်ဆကျင်တာလေးတွေလည်းရှိတာပေါ့နော် message ကတော့အဲ့ဒါပါပဲစာမျက်နှာသုံးမျက်နှာတော့ပါကျွန်တော်ရေးတာ
ညီလာခံကဆွေးနွေးချက်တွေဟာပြည်သူအကြားမှာပြန့်နှံ့လာမယ်ဆိုရင်ငြိမ်းချမ်းရေးအတွက်အကျိုးရလတ်ကောင်းတွေထွက်ပေါ်လာမယ်လို့မျှော်လင့်ကြောင်းလည်းဆက်ပြောပါတယ်။ငြိမ်းချမ်းရေးညီလာခံကိုတက်ရောက်မဲ့အိန္ဒိယနိုင်ငံဂျမ္မူကက်ရှမီးယားပြည်နယ်ဟိမဝန္တာတောင်တန်းဒေသလဒတ်ခရိုင်ကလာမာဖုံးတော်ကြီးတွေကဗုဒ္ဓအယိုးဓာတ်တော်တွေကိုမြန်မာပြည်သူတွေဖူးမြော်နိုင်ဖို့ဒီကနေ့ပင့်ဆောင်လာပါတယ်။ဓာတ်တော်တွေကိုစကိုင်းမန္တလေးနေပြီးတော့တောင်ငူအုပ်ဖို့နဲ့ရန်ကုန်မြို့တွေမှာ21ရက်နေ့ကနေ28ရက်နေ့အထိအပူဇော်ခံမှာဖြစ်ပါတယ
်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုချောချောမွေ့မွေ့ဖြစ်အောင်လုပ်ပေးတဲ့အတွက်ဆိုပြီးနိုင်ငံတကာကဝိုင်းပြီးချီးကျူးနေတဲ့မြန်မာအစိုးရဟာအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ចောင်းသားတွေကိုဖမ်းဆီးပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုတာပြီးဆက်လုပ်နေတယ်လို့နိုင်ငံရေးကျင်းသားယာနဲ့ချီပြီးအကျဉ်းချထားစေပါဒီနိုင်ငံရေးကျင်းသားတွေကိုဘာကြောင့်လွတ်မပေးသေးတာပါလဲသူတို့ကိုလွတ်ပေးလိုက်လို့တိုင်းပြည်အတွက်ဘာများနစ်နာသွားမှာလဲဆိုတာအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VO American တန်ကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်အစီအစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းဆောင်ပါတွေကိုအလှည့်ပေးပါမယ်။ Facebook, Twitter ကအစ Instagram နဲ့ Snapchat တို့အစုံဒီ Internet လူမှုကွန်ရက်ပေါင်းစုံရဲ့ကျေးဇူးကြောင့်အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ကိုယ်စားလှယ်တွေအနေနဲ့မဲဆန္ဒရှင်တွေနဲ့ဆက်သွယ်ထိတွေ့ရမှာအရင်နဲ့မတူပိုးပြီးတော့လွယ်ကူလာနေပါတယ်။လူမှုကွန်ရက်ကြောင့်နိုင်ငံရေးမဲဆွယ်စည်းရုံးမှုပုံစံတွေပြောင်းလဲလာနေတဲ့အကြောင်း VOA သတင်းတောက် Catherine Gibson ရဲ့သတင်းပေးပို့ချက်ကိုတော့မနန္ဒာချန်ကပြောပြပေးမှာပါရှင်။
Republican ကိုယ်စားလှယ်တဦးဖြစ်တဲ့ Ted Cruz ရဲ့စီယုံရေးဌာနချုပ်မှာဆိုရင်မဲဆန္ဒရှင်တွေကိုပုံစံသစ်နဲ့ဆက်သွယ်နေပါတယ်2016သမ္မတလောင်းအဖြစ်မဲဆွယ်ပွဲတွေတခြား Internet လူမှုကွန်ရက်တွေဟာကိုယ်စားလှယ်တွေနဲ့မဲဆန္ဒရှင်တွေကြားအစဉ်လာရပိုင်းခြားထားတာတွေကိုကြော်လွှားခဲ့ကြပါတယ် Cruz Crew လို့အမည်ပေးထားတဲ့ software ကတော့ Twitter တို့ Facebook တို့နဲ့ email တွေကပါဆက်သွယ်လာသူတွေကိုအမှတ်ပေးပါတယ်Cruise အတွက်မဲဆွယ်စီယုံရေးသူတေသနာနဲ့အကဲဖြတ်ဌာနညွှန်ကြားရေးမှူး Chris Wilson ကတော့
The Cruise Crew app allows anyone to engage. It is incredibly exciting for us to be able to take that message.
Cruise Crew application ကလူတိုင်းပါလအောင်လုပ်ပေးပါတယ်။ပြောချင်တဲ့သတင်းစကားကိုလည်းအဖြတ်တော်မရှိဘဲမဲဆန္ဒရှင်တွေထံကကြားရတာကျွန်တော်တို့အတွက်အင်မတန်မှယဉ်ကျေးစရာလည်းကောင်းပါတယ်
။ Software နဲ့ဆက်သွယ်ပြီးတော့ထောက်ခံသူတွေကိုထိန်းထားတဲ့တစ်ချိန်တည်းမှာပဲTwitter မှာလဲထောက်ခံမှုရဖို့စ조사နေကြတာပါ Republican ကိုယ်စားလှယ် Cruz ရဲ့မဲဆွယ်ပွဲဆိုင်ရာလူမှုကွန်ရက်မီဒီယာညွှန်ကြားရေးမှူး Josh Perry ကတော့ထောက်ခံမှုကိုရနိုင်မဲ့နီလန်းကောင်တစ်ခုလို့ဆိုပါတယ
် It's just kind of fun to see people who are an active opportunity
စီယုံလို့ရနိုင်သေးတဲ့သူဆုံးဖြတ်ချက်တိတိကျကျမချသေးတဲ့သူမျိုးတွေဘသူဖြစ်နိုင်မလဲဆိုတာတွေ့ရတာပျော်စရာကောင်းပါတယ်
ကြိုးပမ်းမှုတွေရဲ့ရလဒ်အနေနဲ့ကတော့ Republican ကိုယ်စားလှယ်တွေကြားမှာ Cruz ရဲ့ website ကိုလူကြီးအများဆုံးပါပဲအစစ်မြင့်ဖုန်းတွေကိုတုံးပြီးတော့နိုင်ငံရေးသတင်းမဲဆွယ်နေတဲ့ပုံကိုယ်တွေအကြောင်းကိုသိအောင်လုပ်သူတွေပုံများလာတဲ့အတွက်လဲမဲဆွယ်ဘွဲမဟာဗျူဟာမှာလူမှုကွန်ရက်တွေကပို့ပြီးတော့အရေးကြီးလာပါတယ်အထူးသဖြင့်လူငယ်မဲပေးသူတွေဟာနိုင်ငံရေးသမားတွေနဲ့ပုံကိုယ်ရေးအရာထိတွေ့နိုင်တာကိုလဲပို့ပြီးတော့တံပိုးထားကြပါတယ်ကိုယ်စားလှယ်လောင်းတွေအနေနဲ့လဲဒီလိုဆက်သွယ်မှုမျိုးတွေဟာအရေးကြီးတယ်ဆိုတာကိုသိကြတဲ့အတွက်ထောက်ခံသူရအောင်စ조사ကြတယ်လို့ George Washington တက္ကသိုလ်ကအကဲခတ်တဦးဖြစ်သူ Michael Confey ကသုံးသပ်ပါတယ
် Donald Trump has mastered tweeting. Ben Carson is a master at Facebook. Others
တွေ့တာသုံးတဲ့နေရာမှာတော့ Donald Trump ကဆရာတစုပါပဲ Ben Carson ကတော့ Facebook မှာဆရာကြီးပါ Hillary Clinton နဲ့ Bernie Sanders တို့ကတော့ email တွေကိုသုံးကြပါတယ်
ဘာနီဆန်ဒါစ်ကိုထောက်ခံသူတဦးဖြစ်တဲ့ဘန်စပိုင်ဘက်ကတော့လူပုတ်ကိုတဦးချင်းနဲ့အကြောင်းအရာတွေကိုအာရုံစိုက်တဲ့ပုံစံမျိုးကနေအင်တာနက်ပေါ်ကဒီမိုကရေစီပုံစံတစ်ခုကိုပြောင်းလဲလာနေပြီလို့ပြောပါတယ
်။ Unlike traditional media sources, really anybody can have a voice and if they tweet
အစင်အလာမီဒီယာတွေနဲ့မတူဘဲဘသူမဆိုပြောဆိုနိုင်ပြီးအကြောင်းအရာတစ်ခုကို Twitter ကနေပြောနိုင်သလိုလက်တလောဖြစ်နေတဲ့ကိစ္စမျိုးဆိုရင်လည်းကိုယ်အတန်ကိုကြားအောင်လုပ်နိုင်ပါတယ်။
သူကိုယ်တိုင်လဲ Twitter နဲ့ blog စာမျက်နှာတွေကနေ Democratic ကိုယ်စားလှယ် Sanders အတွက်ဆွေးနွေးပွဲတွေကိုဖန်တီးပေးနေတာပ
ါ There's tons of activity around his tweets that stuff does permeate the mainstream media
သူ Twitter မှာလှုပ်ရှားမှုတွေကတပုံကြီးပါဒါတွေကအစင်အလာမီဒီယာတွေကိုတဖြည်းဖြည်းဝါမျိုလာနေပြီးတနိုင်ငံလုံးကသိလာတဲ့အထည်ဖြစ်လာတယ်လို့ထင်ပါတယ
်ဒီလိုအခြေအနေတွေဟာဒီနှစ်ထဲကျင်းပမဲ့သမ္မတရွေးကောက်ပွဲပေါ်တိတိတတ်တရိုက်ခတ်လာမဲ့အကျိုးဆက်တွေဖြစ်နိုင်တယ်လို့လူငယ်မဲဆန္ဒရှင်တွေရဲ့သဘောထားတွေအပေါ်မှာလဲလွှမ်းမိုးနိုင်မဲ့အလားအလာတွေတွေ့မြင်နေရပါတယ်ရှင်
။မန္တနာချံပြပြခဲ့တာပါရှင်။အခုရေမာခဲစိတ်တင်နေတဲ့မီရှိဂန်ပြည်နယ်ဘက်ကဖလင့်မျိုးဘက်ကိုအလှည့်ပေးပါအောင်မယ်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဟာသူ့ပြည်နယ်ကဖလင့်မျိုးမှာတောက်သုံးရေခဲစိတ်တင်နေတာကိုအချိန်အတော်ကြာလစ်လျူရှုထားတယ်ဆိုပြီးနိုင်ငံရေးသမားတွေနဲ့နာမည်ကြီးအကျော်မော်ပုဂ္ဂိုလ်တွေဆွဆွဲတာကိုခံနေရပါတယ်။သုံးလို့မရလောက်အောင်ရေထဲမှာအစိတ်သင့်ခဲဓာတ်တွေရှိနေတဲ့ Flint မြို့ကိုအကူအညီပေးဖို့အမျိုးသားကာကွယ်ရေးဌာနကတပ်ဖွဲ့ဝင်တွေကိုလည်းထပ်မံစီလွှတ်ထားပါတယ်။ဒီအကြောင်းဇလာတီကာဟုတ်ရဲ့သတင်းလွှာကိုတော့ကိုဝင်းခတ်မောင်ကပြောပြပါမယ်ရှင
်။ရေပိုက်ကလာတဲ့တောက်သုံးရေကိုသုံးလို့မရကြတော့တဲ့ဒေသခံတသိန်းလောက်အတွက်ရေတံဘူးရေစစ်နဲ့ရေတတ်မတန့်စစ်ဆေးတဲ့ပစ္စည်းကိရိယာတွေဖြန့်ဝေပေးနိုင်ဖို့မြို့သားကာကွယ်ရေးဌာနကတပ်ဖွဲ့ဝင်80လောက်ကို Flint မြို့ကိုစေလွှတ်ထားတာပါ။ရေပိုက်ကနေလာတဲ့ရေရဲ့အရောင်နဲ့အနက်သက်ထူးခြားနေတာကိုဖလင့်မြို့ကန်တွေကအချိန်တော်ကြာတိုင်တန်းပြောဆိုတာတွေလုပ်ခဲ့ပေမဲ့လို့တနှစ်လောက်ကြာတဲ့အထိတာဝန်ရှိသူတွေကရေတည်ယူမလုပ်ခဲ့ကြပါဘူးမြို့ကန်ကလေးငယ်တွေကြားမှာတွေးတဲ့ခဲစိတ်မြင့်မားနေတာကိုတွေးခဲ့ရသလိုဒါဟာကလေးငယ်တွေရဲ့အုံနောက်ကိုတသက်တာလုံးထိခိုက်စေနိုင်တဲ့အထိအန္တရာယ်ရှိပါတယ်ပြည်နယ်အစိုးရက ဒီကိစ္စကိုကင်တွယ်ဖို့နှေးကွေးခဲ့တဲ့အပေါ်မှာတော့အုပ်ချုပ်ရေးမှူး Rick Snyder အပြစ်တင်ဝေဖန်ခံနေရပါတယ်။
If the kids in a rich suburb of Detroit
မြို့ကလူချမ်းသာရက်ွက်တစ်ခုမှသာအခုလိုအစိတ်အသင့်ရေတွေကို clean air တွေတောက်ရသုံးရတယ်ဆိုရင်ဒီကိစ္စကိုချက်ချင်းရေးယူကင်တွယ်ကြမှာပါ။ဒါကြောင့်ကျွန်မကတော့ကိုကူညီနိုင်တာရှိရင်လုပ်ပေးဖို့ကျွန်မရဲ့ထိတ်တန့်လက်ထောက်အရာရှိကို Flint မြို့မြို့တော်ဝင်နဲ့တွေ့ဆုံစကားပြောဖို့လွှတ်ထားပါတယ်
။သမ္မတ Barack Obama ကလည်းစနေနေ့ကဖလစ်မြို့ကိုရေးပေါ်အခြေအနေကြီးညာလိုက်ပြီးမြို့ရဲ့ကျန်းမာရေးပြဿနာတွေကိုဖြေရှင်းဖို့ဖက်ဒရယ်အစိုးရကနေဒေါ်လာ5သန်းကူညီထောက်ပံ့သွားမယ်အကြောင်းပြောခဲ့ပါတယ်။ပြည်သူ့အခွင့်အရေးတက်ကြွလှုပ်ရှားသူ Jesse Jackson ကတော့
This is a disaster zone not just an emergency.
ဒီအခြေအနေစင်မဟုတ်တော့ပါဘူး။ကပ်ဘေးဆိုင်တဲ့နေရာဖြစ်နေပါပြီ။ရာဇဝတ်ပြမှုတွေဖြစ်ပွားနေတဲ့နေရာဖြစ်လို့လဲဖလစ်မြို့ပတ်ပတ်လည်ကိုတိတ်ပြားကြီးတွေကတ်ထားတင်ပါပြီ
။ဖလစ်မြို့ဇာတိသားရုပ်ရှင်ဖန်တီးသူ Michael Moore ကလည်းရေးစိတ်တင်ခဲ့တဲ့ကိစ္စအတွက်အုပ်ချုပ်ရေးမှုကိုအပြစ်တင်ထားပြီးတော့သမ္မတအိုဘားမားကိုလည်းမြို့ကိုကိုယ်တိုင်လာရောက်ကြည့်ရှုဖို့တိုက်တွန်းတောင်းဆိုထားပါတယ
်မြို့မှာရေဖြန့်ဝေတဲ့အခြေခံစနစ်ပျက်စီးနေပါတယ်ဒီလိုပျက်စီးအောင်ပြည်내အုပ်ချုပ်ရေးမှုကလှုပ်ခဲ့တာပါ
ဖလင်းမြို့ရဲ့ရေပေးဝေတဲ့စနစ်မှာခဲစိတ်တင်နေခဲ့တာဟာ2014ခုနှစ်အစောပိုင်းကတည်းကပါအရင်တုန်းကလိတ်ဟျူရွန်ကန်ကမြို့ရင်းရေဖြန့်ဝေပေးနေတာကနေရေပိုင်လိုင်းတစ်ပြင်ဆင်ဆောက်လုပ်နေတဲ့ကာလအတွင်းမှာကုန်ကြမ်းရိတ်ချွေတာတဲ့အနေနဲ့ဖလစ်မြစ်ထဲကရေကိုပြောင်းလဲတောက်သုံးခဲ့ကြပြီးတဲ့နောက်မှာအခုလိုစိတ်တင့်မှုဖြစ်ပွားခဲ့တာပါမြစ်ထဲကရေတွေဟာညဉ့်ညမ်းလွန်းနေတဲ့အတွက်ခဲတပ်ထုနဲ့လှုပ်ထားတဲ့ရေပိုင်ဟောင်းတွေကနေတဆင့်ရေပေးတဲ့အခါမှာခဲတပ်တွေဟာရေထဲမှာပျော်ဝင်သွားခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့လကစလို့လိတ်ဟျူရွန်ကနေရေပြန်ပြောင်းပေးခဲ့ပေမဲ့လည်းပိုင်လိုင်းတွေနဲ့အခြေခံအဆောက်အုံထိခိုက်ပျက်စီးမှုတွေကြောင့်စိတ်တင်းမှုဆက်ရှိနေနိုင်တယ်ဆိုတဲ့ဆိုရင်မှုတွေလည်းရှိနေပါတယ်။အခုဖြစ်ရကြောင်းပြည်내ဆိုးရအရာရှိတွေလည်းစုံစမ်းစစ်ဆေးခံနေရပါတယ်
။ကိုဝင်းခမ်းမောင်ပြောပြသွားတာပါရှင်။ VOA American တန်ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေလည်းမကြာခင်ပြီးဆုံးပါတော့မယ်။မကြာခင်ထုတ်လွှင့်မဲ့ညပိုင်းအစီအစဉ်ကို24 9.2 meter 24 25 32တို့ကနေဖန်ယူနာဆင်နိုင်ပါရှင်။အခုအစည်းအဝေးအဆုံးတက်ခင်မှာတရင်ချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြီးညာပေးပါအောင်မရှင်
။ရုရှားနိုင်ငံကထောင်လိုင်းအရာရှိအောင်အလက်ဇန္ဒားလက်ဗီယန်ကိုလောက်ချန်တက်ဖြတ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်ကလက်ခံအတည်ပြုပေးခဲ့ပုံရတယ်လို့ဗြိတိန်နိုင်ငံကထိတ်တန့်စုံစမ်းစစ်ဆေးမှုတူကပြောဆိုလိုက်ပါတယ်။သရှူတယောက်ဖြစ်ကနေတိုက်ခန့်တူဖြစ်လာတဲ့လက်ဗီယန်ကိုကရုရှားသမ္မတကိုဝေဖန်ပြောဆိုခဲ့ပြီးနောက်ပိုင်းမှာတော့အရွယ်မရောက်သေးသူတွေနဲ့လိမ်ဆက်ဆန်သူအဖြစ်ဆွဆွဲချက်အပါဝင်တခြားဆွဆွဲချက်အများပြားနဲ့မှာရင်ဆိုင်ခဲ့ရပြီးတော့ဗြိတိန်နိုင်ငံမှာခိုလုံနေထိုင်နေစဉ်2006ခုနှစ်ကအစစ်ခတ်ခံခဲ့ရပြီးသေဆုံးသွားခဲ့တာပါ။စီးပွားအနာဂတ်အတွက်နိုင်ငံတကာညီညွတ်ရေးဆွေးနွေးပွဲတွေနှောင့်နှေးစေနိုင်မယ့်ကမ္ဘာ့အင်အားကြီးနိုင်ငံတွေကြားသဘောထားကွဲပြားမှုတွေကိုညှိနှိုင်းဖြေရှင်းနိုင်မှုနောက်ဆုံးကြိုးပမ်းမှုတစ်ခုဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီယာကုလသမဂ္ဂရဲ့စီးရဲနိုင်ငံဆိုင်ရာထုတ်ကိုယ်စာနဲ့တွေ့ဆုံပါတယ်ဆွစ်ဇာလန်နိုင်ငံဒါဗိုစ်မြို့ကကမ္ဘာစီးပွားရေးနှိနှောင်းဖလှယ်ပွဲအတွင်းတည်ထောင်တွေ့ဆုံခဲ့ကြတဲ့ဝန်ကြီးကယ်ရီနဲ့ကုလသမဂ္ဂထုတ်ကိုယ်စာစတီဖန်ဒူမစ်ဆူရာတို့ကတော့ကုလသမဂ္ဂကကြောင်းဝင်ဆက်ဆက်ပေးထားတဲ့စီးရဲအသွင်ကူပြောင်းရေးဆွေးနွေးပွဲတွေကိုစီစဉ်ထားတဲ့အတိုင်းတင်းလာနေမှာစတင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့ကြပါတယ်ပါကစ္စတန်နိုင်ငံကတက္ကသိုလ်တစ်ခုမှာဘုံနဲ့သနတ်တင်တဲ့တက်ခတ်မှုတွေကြောင့်လူ22ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရခဲ့တဲ့အတွက်ဒီကနေ့မှာပဲဝန်ထမ်းချင်းထိမှတ်ဖြစ်သတ်မှတ်ခြင်းပါပါတယ်။ချက်စရာမျိုးကဘာချာခန်တက္ကသိုလ်မှာမနေ့ကအချမ်းဖက်သမား400ဝန်ရောက်စီးနင်းတက်ခတ်မှုတွေသေဆုံးသူတွေအတွက်ဝန်ထမ်းချောင်းပြသဖို့ပါကစ္စတန်ဝန်ကြီးချုပ်နော်ဝဲရှာရီကကြေညာခဲ့တာပါ။အာရှဒေသဆုရှယ်ယာဈေးတွေဒီကနေ့မှာတော့အတက်ကျတယ်ရှိခဲ့ပေမဲ့ဈေးပိတ်ချိန်မှာပဲအကျဈေးနဲ့ဈေးပိတ်သွားခဲ့ပါတယ်။
ကြာသပတေးနေ့ညနေပဲနောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေခင်းအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇူဘီယာအက်ဒီယက်ဖြစ်ပါတယ်နောက်နှစ်နာရီကြာပြန်လည်ထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမခွန်ညိုပါရှင်
This program has come to you from the Voice of America, Washington.